္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဩဂတ်လ2ရက်နေ့တောက်ကြနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထွန်းပါရှင်ဒီနေ့ညအစီအစဉ်မှာရခိုင်ကိုပို့မဲ့စားသုံးကုန်တွေကိုစစ်ကောင်စီကပြစ်မှတ်ထားဖမ်းဆီးနေတဲ့အကြောင်းအပါဝင်ကချင်ကစခန်းသိမ်းတိုက်ပွဲသတင်းတွေနဲ့အတူနောက်ဆုံးရသတင်းတွေကိုထောက်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်မြို့ကတုံချိန်နဲ့ကျင်းမောက်ဒေသကိုဩဂတ်လ2ရက်နေ့ဒီနေ့မနက်တနားရီမှာစစ်ကောင်စီကလေချောင်းကနေဘုံကျဲတိုက်ခိုက်လို့လူသေဆုံးတာတွေရှိခဲ့တယ်လို့ကိုကန့်တက် MNDAA က RFA ကိုပြောပါတယ်။တုံချိန်ဒေသကပြည်သူစေယုံမီးလောင်ပျက်စီးပြီးတော့စေယုံတက်ကုသနေတဲ့လူနာတချို့ထိခိုက်သေဆုံးခဲ့ပါတယ်။ထိခိုက်သေဆုံးတဲ့အခြေအနေအသေးစိတ်ကိုတော့မသိရသေးဘူးလို့ကိုကန့်တက် MNDAA ရဲ့တာဝန်ရှိသူက RFA ကိုပြောပါတယ်။တဖက်မှာ MNDAA ကလာရှိုးမြို့အရှိမြောက်တိုင်းစစ်ဌာနချုပ်စစ်တိုင်းရုံးကိုထိုးစစ်ဆင်နေတဲ့အချိန်ဖြစ်ပါလေရှင်။ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်တီယန်စွတ်ကျေးရွာကစစ်ကောင်စီတပ်စခန်း3ခုကိုကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကဒီနေ့မနက်ပိုင်းမှာသိမ်းပိုက်လိုက်ပြီလို့ KIO ကပြောပါတယ်။ဩဂတ်လ1ရက်နေ့ကအဲ့ဒီစခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဒီနေ့မှအပီးသိမ်းနိုင်ခဲ့တာလို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူးကြီးနော်ဘူးကပြောပါတယ်။အဲ့ဒီစခန်းတွေဟာမြစ်ကြီးနားနဲ့စွန်ပရာဘုံမြို့နယ်အဆက်မှာရှိပါတယ်။စစ်ကောင်စီချင်းတပ်ရင်းခလာရ58ကတပ်ဆွဲထားပြီးတော့အင်အား40ဝန်းကျင်ရှိတဲ့တပ်စခန်းတွေဖြစ်တယ်လို့သူကပြောပါတယ်။လုံခြုံရေးအမိမဖော်လို့တဲ့တီယန်စွတ်ဒေသခံတဦးက KIA ကဒေသခံတွေကိုဇူလိုင်လ31ရက်နေ့နောက်ဆုံးထားပြီးတော့တိမ်းရှောင်ခိုင်းထားတဲ့အတွက်ဒေသခံတွေနေရွှန့်ခွာခဲ့ကြတယ်လို့ RFA ကိုဩဂတ်လ1ရက်နေ့မှာပြောထားပါတယ်ရှင်။စကိုင်းတိုင်းထီးကျိုက်မြို့နယ်မှာရှိတဲ့ဓကောင်းနီကယ်စက်ရုံကို NUG လက်အောက်ကပြည်သူ့ကာကွယ်ရေးတပ်တွေကသိမ်းပိုက်ထားတယ်လို့ NUG တာဝန်ရှိသူတွေကပြောပါတယ်။စက်ရုံမှာရှိတဲ့စစ်ကောင်စီတပ်သားတွေကလက်နက်ချသွားတာဖြစ်ပြီးတော့အဲ့ဒီစက်ရုံကတရုတ်နိုင်ငံသားတွေကိုလုံခြုံရေးဆောင်ရွက်ပေးထားတယ်လို့ NUG ပြောရေးဆိုခွင့်ရှိသူဦးကျော်ဇော်ကပြောပါတယ်။တကောင်းနီကယ်စက်ရုံကိုတရုတ်နိုင်ငံပိုင်တပ်ထုတူးဖော်ရေးကုမ္ပဏီတစ်ခုကအမေရိကန်ဒေါ်လာ855သန်းရင်းနှီးမြှုပ်နှံထားတာဖြစ်ပါတယ်။စစ်တပ်အာဏာမသိတဲ့အချိန်ကအတိမတ်ပြုတ်ထားတဲ့ရင်းနှီးမြှုပ်နှံမှုတွေအားလုံးကိုNUG ကကာကွယ်စောင့်ရှောက်ပေးသွားမယ်လို့လည်းဦးကျော်ဇော်ကပြောပါတယ်ရှင်။ရန်ကုန်မြို့မှာအခြေစိုက်ပြီးတော့အွန်လိုင်းကနေငွေကြေးလိမ်လည်နေတဲ့တရုတ်နိုင်ငံသား2ဦးအပါအဝင်လူ6ဦးကိုနှစ်ရှည်ထောင်ဒဏ်တွေချခဲ့ပြီးနောက်ထပ်လူ63ဦးကိုထောင်3နှစ်စီချလိုက်တယ်လို့စစ်ကောင်စီထိန်းချုပ်တဲ့သတင်းစာတွေမှာဖော်ပြပါတယ်။တရုတ်နိုင်ငံသားလောက်ဖခေါ်ဇူကျန်းအပါအဝင်6ဦးကို electronic ဆက်သွယ်ရေးဥပဒေပုံမှန်33ကကြီအရာအလုံးနဲ့ထောင်ဒဏ်9နှစ်ချမှတ်ခဲ့ပါတယ်။ဒါပြင်လောက်ဖခေါ်ဇူကျန်းနဲ့ကျန်းရွိခေါ်ဝူခုံးတို့ကိုလိန်လယ်မှုရာဇသက်ကြီးဥပဒေပုံမှန်420အရာအလုံးနဲ့ထောင်ဒဏ်9နှစ်ဒစိမ့်အတုပပြုလုပ်မှုရာဇသက်ကြီးဥပဒေပုံမှန်468အရာအလုံးနဲ့ထောင်ဒဏ်9နှစ်ထပ်မံချမှတ်ခဲ့တယ်လို့ဆိုပါတယ်။သူတို့ဟာမြန်မာနိုင်ငံမှာနေထိုင်စဉ်နိုင်ငံသားစစ်စစ်ရေးကပ်ပြအတုကင်ဆောင်ခဲ့တယ်လို့လည်းပြောထားပါဗျ။အွန်လိုင်းငွေလိမ်ခိုင်းဝန်ထမ်းတွေဖြစ်တဲ့မမိုးမိုးကြီးအပါအဝင်63ဦးကိုစက်သွယ်ရေးဥပဒေပုံမှန်66ခန်းငယ်နဲ့1003နှစ်စီချမှတ်လိုက်တယ်လို့စစ်ကောင်စီကပြောထားပါဗျရှင်။မလေးရှားနိုင်ငံမှာဇူလိုင်လ31ရက်နေ့နဲ့ဩဂတ်လ1ရက်နေ့2ရက်အတွင်းတရားမဝင်နေထိုင်ပြီးအလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသား50ကျော်ဖမ်းဆီးခံခဲ့ရပါတယ်။ဇူလိုင်လ31ရက်နေ့ကဆလံကောပြည်နယ်ကလန်းမြို့က electronic ဆက်ရုံတစ်ခုမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသား22ဦးဖမ်းဆီးခံခဲ့ရတာပါ။ဒါပြင်ဩဂတ်လ1ရက်နေ့ညကလည်းဂျိုဟိုးပြည်နယ်ကလူနေတိုက်ခန်းထဲမှာနေထိုင်တဲ့တရားမဝင်မြန်မာနိုင်ငံသားအယောက်30ကျော်ဖမ်းဆီးခံခဲ့ရတယ်လို့မလေးရှားရောက်မြန်မာအလုပ်သမားတစ်ယောက်ကပြောပါတယ်။ပြီးခဲ့တဲ့2023ခုနှစ်ဒီဇင်ဘာလကစပြီးတော့အော်ပရာစီစစ်စင်ရေးအဖြစ်တရားမဝင်နေထိုင်သူတွေကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးမှုတွေနေစဉ်ဆိုသလိုလှုပ်ဆောင်နေတာဖြစ်တယ်လို့မလေးရှားရောက်မြန်မာတွေကပြောပါတယ်ရှင်။ အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။မြန်မာကျန်းဝေစံချိန်တင်ကြဆင်းနေတဲ့အပေါ်ကုစားနိုင်မှုတရားမဝင်နိုင်ငံသားငွေလဲလှယ်သူ90ကျော်နဲ့စီးမြင့်မလိုက်နာတဲ့နိုင်ငံသားငွေလုပ်ငန်း200ခန့်ကိုအရေးယူထားတယ်လို့စက်ကောင်စီဗဟိုဘဏ်ကပြောပါတယ်။စီးပွားရေးနယ်ပယ်ကသူတွေကဒါမှန်ကန်တဲ့ဖြေရှင်းနည်းမဟုတ်ဘူးလို့ထောက်ပြပါတယ်။မထထအိမ်တော်တင်ပြထားပါတယ်ရှင်။
ဒီအပိုင်းအတွင်းမြန်မာကျပ်ငွေတန်ဖိုးတရှိန်တိုးကျဆင်းနေပြီးအမေရိကန်ဒေါ်လာဈေးနှုန်းအဆမတန်မြင့်တက်ခဲ့တဲ့နောက်တရားမဝင်နိုင်ငံသားငွေလဲလှယ်သူ93ယောက်ကိုအရေးယူလိုက်တယ်လို့စစ်ကောင်စီဗဟိုဘဏ်ကဩဂုတ်လ1ရက်နေ့မှာထုတ်ပြန်ပါတယ်။ဖမ်းဆီးရမိထားသူတွေရဲ့ဘဏ်ငွေစည်ရင်းနဲ့ငွေကြေးလွှဲပြောင်းမှုတွေကိုစီစဉ်နေပြီးငွေရေးကြေးရေးအဖွဲ့အစည်းဥပဒေနဲ့အရေးယူမယ်လို့လည်းဆိုပါတယ်။2023ခုနှစ်ဇန်နဝါရီလကနေ2024ခုနှစ်ဩဂုတ်လ1ရက်နေ့အထိဗဟိုဘဏ်စည်းမျဉ်းတွေကိုမလိုက်နာတဲ့နိုင်ငံသားငွေလုပ်ငန်း194ခုကိုပါလုပ်ငန်းလိုင်စင်ရုပ်သိမ်းခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒီအခြေအနေတွေကြောင့်ဒေါ်လာဈေးမကျဘဲမှောက်ခိုဈေးကွက်ကိုပိုကြီးထွားလာစေတယ်လို့လုံခြုံရေးအမည်မဖော်လို့တဲ့ပို့ကုန်သွင်းကုန်လုပ်ငန်းရှင်တစ်ယောက်ကသုံးသပ်ပါတယ်။
အခုက black market ကြီးပိုပေါ်သွားတာပေါ့ဗျာ။ဘာလို့ဖတ်နေရလို့ဘာလို့ဒီအော်ဂျင်လို့အော်ရောင်းနေကြအရှိရှိအဲ့လိုမျိုးတွေဖြစ်သွားတာ။လုံးလုံးနေနေရလို့ဗျာကျွန်တော်အမြင်ပြောရရင်တော့ black market ကြီးကပူဖြစ်သွားတာပေါ့။ပူဖြစ်သွားတယ်ဆိုတော့ဖန်လိုက်တော့ကျွန်တော်လူတွေကတိတ်တိတ်ပူရောင်းနေအဲ့လိုမျိုးတွေဖြစ်နေတာပေါ့
။လုံခြုံရေးအမြင်မဖော်လို့တဲ့နိုင်ငံသားငွေလဲလှယ်ရေးလုပ်ငန်းရှင်တယောက်ကတော့ကုန်စည်နှုန်းမကျသည်၍ဗဟိုဘဏ်ကဒေါ်လာဈေးကိုထိန်းချုပ်နိုင်မှာမဟုတ်ဘူးလို့ထောက်ပြပါတယ်
။ဒီကျွန်တော်နိုင်ငံမှာဒေါ်လာလူဝကျက်နေအများကြီးများကြီးတဲ့ကြတော့ဟိုထိုင်းနဲ့ခဏပဲဆိုကျွန်တော်မြင်နေတယ်ဆိုတော့ဒီမှာဟိုဒီနဲ့ပြေးဒီဒေါ်လာယူနဲ့ပြေးတော့ဒါလေးနဲ့ဆက်ဆက်နေတယ်ဆိုတော့ဟိုဒေါ်လာဈေးဟန်ဖစ်ဆန်ဒီကိုလေးယူဝတ်လေးပဲဒီကိုစဉ်းညမကြရဘူးအမှန်တူလို့မရဘူ
းဒေါ်လာဈေးအဆမတန်မြင့်တက်နေတာဟာဗဟိုဘဏ်ကဒေါ်လာကိုအကန့်အသတ်နဲ့ပဲရောင်းနေတာကြောင့်ဖြစ်တယ်လို့နောက်ထပ်လုံခြုံရေးအရာအမည်မဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်တယောက်ကပြောပါတယ်
ဒီကိစ္စတွေကဈေးကွက်ကိုထိန်းချုပ်လို့မရဘူးမရရင်ဖမ်းမယ်လို့လို့မရဘူးရွှေတဲ့ဖမ်းတဲ့ဒေါ်လာတဲ့ဖမ်းတဲ့စံတဲ့ဖမ်းတဲ့စီတဲ့ဖမ်းတဲ့အကုန်ဖမ်းနေတာပဲဒါပေမဲ့ဈေးကြီးကြလာမိကြီးဈေးကမြင့်တက်နေသေးပဲမြန်မာငွေတန်ဖိုးပဲကြလာတာပဲတကယ်ကဒေါ်လာကိုလူတလုံးမရောင်းပေးနိုင်တော့အဲ့ပြဿနာတွေတက်နေတာ
ဒေါ်လာဈေးကိုထိန်းချုပ်နိုင်ဖို့တရားမဝင် digital ငွေကြေးရောင်းဝယ်လဲလှယ်သူနိုင်ငံသားငွေကစားသူနဲ့ဟွန်ဒီလုပ်ငန်းတွေကိုအရေးယူမယ်လို့ဗဟိုဘဏ်ကအခုနှစ်မေလ24ရက်နေ့မှာကြေညာခဲ့ပြီးတဲ့နောက်ဇက်တိုက်ဖန်စီအရေးယူတာတွေရှိလာတာပါ။လုံခြုံရေးအမည်မဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်တစ်ယောက်ကတော့ဒီအခြေအနေကိုကုစားဖို့စစ်ကောင်စီဘက်ကမူဝါဒပိုင်းဆိုင်ရာပြောင်းလဲဖို့လိုတယ်လို့ထောက်ပြပါဗျာ။ဘယ
်လိုမလိုတော့ဘူး။ပြင်ရမယ့် policy ဘိုင်းနေလည်းပြင်ရမယ်။နောက်ပြီးတော့အခုကိုလည်းမြန်မာသွားအောင်လုပ်နေမှဒီထိနေမှုမျိုးရှိဘူးလို့သူတို့မသိနိုင်ဘူ
းအာနာမသိခင်ကအမေရိကန်ဒေါ်လာကို1350ကျပ်ဝန်းကျင်သာရှိခဲ့ပေမဲ့လက်ရှိဒေါ်လာကို9300ခန့်အထိ၄ဆနီးပါးမြင့်တက်လာပါတယ်ပြည်ရင်းရွှေဈေးလည်းအာနာမသိခင်ကျပ်16သိန်းဝန်းကျင်ကနေ3နှစ်ကျော်အကြာဒီနေ့မှတစ်ကျပ်သားကိုပြင်ပပေါင်ဈေးကျပ်68သိန်းခန့်အထိ၄ဆကျော်မြင့်တက်နေပါတယ်
အခုနောက်ဆုံးအနေနဲ့ချင်းပြည်နယ်နဲ့စကိုင်းတိုင်းအတွင်းတိုက်ပွဲတွေကြောင့်မီဇိုရန်ပြည်နယ်ကိုထွက်ပြေးခိုလုံနေတဲ့ဒုက္ခသည်တွေပိုများလာပြီးတော့9000ဝန်းကျင်ရှိလာတဲ့အကြောင်းမတ်သက်စင်လိုင်းတင်ပြထားပါတယ်ရှင်
။မြန်မာအိန္ဒိယနယ်စပ်ကမီဇိုရန်ပြည်နယ်ကိုနောက်ထပ်ထွက်ပြေးရောက်ရှိနေတဲ့ဆေးဘေးဒုက္ခသည်တွေဟာချင်းပြည်နယ်ပလဝမတူပီဖလန်းနဲ့စကိုင်းတိုင်းကလေးမြို့နယ်တွေကဖြစ်ပါတယ်။အဲ့ဒီဒုက္ခသည်တွေဟာပြည်နယ်အတွင်းမှာဩဇာရှိတဲ့လူငယ်အဖွဲ့တစ်ခုဖြစ်တဲ့ Young Mizo Association YMAC မှာစီးရင်ပေးပြီးမှဒုက္ခသည်အဖြစ်နေထိုင်ခွင့်လုံခွင့်ရတယ်လို့စပေးဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါရယ်ထတ်တိုးတဲ့ဒုက္ခသည်တွေဟာကလေးမြို့နယ်ကဒုက္ခသည်တွေပိုများတယ်လို့ချင်းရအဖွဲ့ချုပ်ရဲ့လက်ထောက်ညွှန်ကြားရေးမှူး Slime Ban Suisan ကပြောပါရယ
် 2024 နောက်ပိုင်းမှာထတ်တိုးလာတာကဒီ YMA ရဲ့စီးရင်ရဆိုရင်1500လောက်ထပ်တိုးတယ်လို့တော့ကျွန်တော်တို့သိရတယ်ပေါ့နော်။အများစုကတော့ဒီကလေးနယ်ဘက်ကနေထုတ်ပြန်ထင်ဆောင်လာတဲ့လူအများစုဖြစ်တယ်ပြီးလို့ရှင်တချို့ကကြတော့လေဘလောဝဘက်မတူပြီဘက်ခုနောက်ပိုင်းစံဒီဖလန်ဘက်ကလူတွေတော်တော်များများလေဒီမီဇိုရမ်ကမှထုတ်ပြန်ထင်ဆောင်လာတာကျွန်တော်တို့သိရပါမယ်
။မီဇိုရမ်ပြည်နယ်မှာမြန်မာဘက်ကစပေးဒုက္ခတဲ့အနည်းစုသာအင်္ဂါနေထိုင်ကြပြီးတော့အများစုက GRI ဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်ကြရတယ်လို့ဆိုပါရယ် YMA ကတတ်မှတ်တဲ့နေရာတွေမှာပဲတဲဆောက်ပြီးတော့နေထိုင်ကြတဲ့ဒုက္ခသည်စခန်း100ကျော်ရှိနေတယ်လို့အကူအညီပေးသူတွေကပြောပါရယ်တိုက်ပွဲဖြစ်တော့မယ်ဆိုတဲ့သတင်းတွေကြောင့်ဖလန်းမြို့ကဒေသခံတွေဟာ ဇူလိုင်လနောက်ဆုံးပတ်ကစပြီးမြို့ကိုစွန့်ခွာခဲ့ကြတာဖြစ်တယ်လို့မီဇိုရန်ပြည်နယ်မှာထွက်ပြေးခိုလုံနေသူဖလန်းမျိုးကန်တယောက်ကပြောပါတယ်
သူမျိုးကမှာတော့တဝက်ကျော်ကျော်တော့ထွက်သွားပြီပေါ့တချို့ delay ကြတော့လေအိန္ဒိယကြီးကြီးရောက်တယ် delay ဟာခါရန်ကုန်စတဲ့ခင်ပေါ့အခုကိုရဲ့တက်နိုင်တဲ့အနေထားအလျောက်ဒီလိုနည်းနဲ့တော်တော်များများတော့ရှောင်ကုန်ပြီ
ထထိုးလာတဲ့ဒုက္ခတွေတွေအတွက်အထောက်ပံ့တွေလိုအပ်နေပေမဲ့အကူအညီတွေမရှိတလို့နေသွားတယ်လို့မြန်မာဒုက္ခတွေကပြောပါတယ်အကူအညီတွေမရတဲ့အပြင်ဝင်ငွေမရှိလို့စံပြုတ်တောက်နေရတဲ့မိသားစုဝင်တွေလည်းရှိနေတယ်လို့ပလဝါကနေမီဇိုရမ်မှာခိုလုံနေတဲ့မြန်မာစစ်ဘေးဒုက္ခတွေတယောက်ကပြောပါတယ်
။အရင်ကဆက်ဆောင်တွေရရှိတဲ့စခန်းတွေကထိခံပြီးမှကျွန်တော်တို့ကပြန်ချိတ်ဆက်ပြီးမှဝင်တဲ့လူဖြစ်တော့တယောက်နဲ့တယောက်ရှိတာလေးကိုများပြီးမှနေထိုင်စားတောက်ရတဲ့အနေအထားဖြစ်တဲ့ဒီမိုးရင်းဆိုတော့ပူဆိုးတယ်။ဇဝနီရဲ့အတွက်ဆက်ပြေလို့မိသားစုအတွက်လုံလောက်မှုမရှိတဲ့အခါကျရင်ဆံပြုတ်တောက်ရတဲ့အနေအထားတွေလည်းရှိတဲ့
အလုတ်ကန်ရှားပါတာကြောင့်ဒုက္ခတွေဟာဒေသအာဏာပိုင်တွေနဲ့ဒေသခံတွေရဲ့ခွင့်ပြုချက်ယူပြီးတော့တောင်ရစိုက်ပျိုးနေကြရသူတွေရှိတယ်လို့လည်းဆိုပါတယ်။ချင်းရက်ဖက်ဖွဲ့စည်းတွေရဲ့စင်းရစစ်တပ်အာဏာသိမ်းပြီးတဲ့နောက်ချင်းပြည်နယ်မှာပြည်နယ်လူဦးရေရဲ့တဝက်ဖြစ်တဲ့နှစ်သိန်းခွဲခန့်လောက်ကစစ်ဘေးတိမ်းရှောင်နေရပြီးတော့အဲ့ဒီထဲမှာမီဇိုရန်ပြည်နယ်ကိုထွက်ပြေးခိုလုံနေသူ9000ဝန်းကျင်ရှိနေပြီဖြစ်ပါတယ်ရှင်။
အခုဆက်လက်ပြီးတော့တခြားဒေသကနေရခိုင်ပြည်နယ်ကိုတင်ပို့မဲ့ကုန်ပစ္စည်းတွေကိုစစ်ကောင်စီကတရားမဝင်ကုန်ပစ္စည်းတွေအဖြစ်သတ်မှတ်ပြီးတော့ဖမ်းနာသိမ်းဆီးတာတွေလုပ်နေတယ်လို့ကိုရိုင်းကြုံတွေ့နေရသူတွေကပြောပြတာကိုမယင်မျိုးသူတင်ပြပါမယ်ရှင
်။ရခိုင်ပြည်နယ်ကိုတင်ပို့မဲ့စားတောက်ကုန်တွေနဲ့ငွေသားတွေကိုစစ်ကောင်စီကတရားမဝင်ကုန်ပစ္စည်းတွေအဖြစ်သတ်မှတ်ပြီးတော့ဇက်တိုက်ဖမ်းဆီးနေတယ်လို့ရခိုင်ဒေသခံတွေကပြောပါတယ်။ဇူလိုင်လပထမပတ်အတွင်းကငွေသားကျပ်သိန်းပေါင်း6000ခန့်နဲ့စားတောက်ကုန်စည်တွေတင်ဆောင်လာတဲ့ဆက်လီတစည်းကိုအေယာဝတီတိုင်းရှောင်းသာကမ်းခြေအနီးမှာစစ်ကောင်စီကဖမ်းဆီးသိမ်းယူခဲ့ပါတယ်။အဲ့ဒီဆက်လီမှာလိုက်ပါလာတဲ့ကုန်တယ်9ယောက်လည်းဒီကနေ့အထိဖမ်းဆီးခံထားရဆဲဖြစ်တယ်လို့လုံခြုံရေးအရအမည်မဖော်လိုတဲ့ဖမ်းဆီးခံရသူရဲ့မိသားစုဝင်တစ်ယောက်ကပြောပါတယ်။
ပစံတွေကိုပတိဖက်ကဒီချောင်းတာဖက်ကနေရခိုင်ဝင်ချတာလေအဲ့မှာဆက်လျက်ဖမ်းခံလိုက်ရတာအခုတည်းဆက်တွေမရသေးဘူးအစတော့သူမိမနဲ့ဆက်တွေရခဲ့တယ်စစ်သားတယောက်ကိုင်နေတဲ့ယောက်ျားဖမ်းခံလိုက်ရပြီလို့အဲ့ဒီစစ်သားကပြောတယ်
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကစလို့မြို့သိမ်းတိုက်ပွဲတွေပြင်းထန်လာပြီးတဲ့နောက်ကုန်စည်စီးဆင်းမှုနဲ့ဗန်လုပ်ငန်းစနစ်တွေအားလုံးရပ်ဆိုင်းသွားတာပါ။ဒါကြောင့်ဒေသခံတွေဟာမြန်မာပြည်မဘက်ကငွေသားတွေနဲ့ကုန်စည်တွေကိုနီလန်ပေါင်းစုံနဲ့ရခိုင်ပြည်နယ်ကိုတင်သွင်းနေရတာပါ။ဇူလိုင်လ30ရက်နေ့ကရှောင်းသာမြို့နယ်ဥတိုကျေးရွာစိတ်ကမ်းမှာရခိုင်ပြည်နယ်ကိုတင်ပို့မဲ့စားတောက်ကုန်စေဝါနဲ့လူသုံးကုန်ပစ္စည်းတွေထုတ်ပို့ထားတဲ့ဆလာအိတ်20ကျော်ကိုစစ်ကောင်စီရဲ့တရားမဝင်ကုန်စည်တိုက်ဖျက်ရေးအဖွဲ့ကဖမ်းဆီးခဲ့တယ်လို့ဒေသခံတွေကပြောပါရယ်။ဇူလိုင်လ17ရက်နေ့ကလည်းအေယာဝတီတိုင်းငပုတော်မြို့နယ်ကနေရခိုင်ပြည်နယ်ဘက်ကိုပို့မဲ့စားတောက်ကုန်ပစ္စည်းတွေတင်ဆောင်လာတဲ့ဆက်လီ3စီးနဲ့ဆက်လီပေါ်မှာပါလာတဲ့အမျိုးသား9ယောက်ကိုငပုတော်ရှောင်းနဲ့မှာစစ်ကောင်စီတပ်ကဖမ်းဆီးခဲ့တယ်လို့မိသားစုဝင်တွေကပြောပါရယ်ဖမ်းဆီးခံရတဲ့သူတွေဟာငပုတော်မြို့နယ်မဲဇလီရွာနဲ့တာပေါင်းမြို့နယ်တပြုတ်ငူကျေးရွာကဒေသခံတွေဖြစ်ပြီးတော့ဆက်လေတွေမှာတော့ဓာတ်မြေဩဇာတွေနဲ့စားတောက်ကုန်ပစ္စည်းတွေတင်ဆောင်လာတာလို့ဆိုပါရယ်သူတို့ကိုလည်းစစ်ကောင်စီတပ်ကဖမ်းဆီးထားဆဲဖြစ်ပြီးတော့ဒီကနေ့ထိပြန်လွတ်မပေးသေးဘူးလို့မိသားစုဝင်တယောက်က RFA ကိုပြောပါရယ
်9နိုင်လောက်ကဖုန်းခေါ်လို့ရသေးတယ်10နိုင်လောက်ကြီးကြာတော့ဖုန်းခေါ်လို့မရတော့ဘူးတဲ့ဖုန်းဝင်လည်းမကင်ဘူးပေါ့လူငားလေးတွေဆက်လေတစ်စီးကို2ယောက်3ယောက်ပေါ့ပါကြတယ်အကုန်လုံးဆို9ယောက်10ယောက်လောက်ဆိုစစ်မှာပေါ့
ဒီလောက်ရက်တွေဟာရခိုင်ပြည်သူတွေကိုစစ်ကောင်စီကပေါ်ပေါ်ထင်ထင်အနိုင်ကျင့်တဲ့လောက်ရက်ဖြစ်တယ်လို့ရခိုင်ဒေသခံတယောက်က RFA ကိုပြောပါရယ်
သူတို့လေးပြောမယ်ဆိုလို့ရှိရင်တော့ဒါကတော့အနိုင်ကျင့်မှုဆိုပဲပြောရမှာပေါ့နော်စကားပါရဲ့အမြင်မှာရခိုင်ကရန်သူလိုအမြင်မျိုးဖြစ်သွားတာပေါ့နော်အဲ့တော့ရခိုင်ပြည်ကိုကုန်ကူးတတ်မှုဟာသူတို့ကိုချိန်ကြောက်မှုတစ်ခုလို့မြင်တယ
်ရခိုင်ပြည်နယ်မှာကုန်စည်စီးဆင်းမှုတွေနဲ့ဗန်စနစ်တွေရပ်ဆိုင်းနေတာကြောင့်ငွေသားရှာပါမှုနဲ့စားတောက်ကုန်ပစ္စည်းတွေ73စီနဲ့စေဝါပြက်လက်မှုတွေကိုဆိုးဆိုးဝါးဝါးကြုံတွေ့နေကြရတယ်လို့ဒေသခံတွေကပြောပါတယ်ရှင်
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြရစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်